နီပေါ်နိုင်ငံမှာတခါကသဘုံတွေဖြစ်ခဲ့ကြတဲ့မော်ဝါဒီတပ်ဖွဲ့ဝင်တွေကိုနီပေါ်နိုင်ငံရဲ့အမြဲတမ်းတပ်မတော်မှာထောင်တောင်းချီပြီးလက်ခံဖို့နီပေါ်ရဲ့အဓိကနိုင်ငံရေးပါတီတွေနိုဝင်ဘာလ2ရက်နေ့ကသဘောတူညီချက်တရားရှိခဲ့ကြပါတယ်။နီပေါ်နိုင်ငံမှာပြည်တွင်းစစ်ပြီးဆုံးသွားပြီး9နှစ်ကြာမှရရှိခဲ့တဲ့ဒီသဘောတူညီချက်ကြောင့်နီပေါ်ကငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုတိုးမြှင့်ပေးနိုင်လိမ့်မယ်လို့မျှော်လင့်ကြပါတယ်။အခုသဘောတူညီချက်ကြောင့်မော်ဝါဒီတပုံဟောင်း6500ကနေ19000အထိလောက်ဟာနီပေါ်ရဲ့အမြဲတမ်းတပ်မတော်မှာတပ်မတော်သားတွေဖြစ်လာတော့မှာပါ။2006ခုနှစ်မှာပြည်တွင်းစစ်ပြီးခဲ့ကမော်ဝါဒီတပုံတွေဟာသူတို့အထားရှိတဲ့စခန်းတွေထဲမှာပဲနေထိုင်ခဲ့ကြပြီးနီပေါ်အစိုးရတည်းရဲ့အမြဲတမ်းတပ်မတော်မှာစစ်မှုထမ်းခွင့်ရဖို့စောင့်ဆိုင်းခဲ့ကြပါတယ်။စစ်မှုထမ်းခွင့်မရတဲ့ကြံတဲ့မော်ဝါဒီတပုံဟောင်းတွေကိုဘဝတည်းကိုပြန်လည်ထူထောင်ဖို့တဦးကိုအမေရိကန်ဒေါ်လာ11500အစိုးရကထောက်ပံ့ကြီးပေးခဲ့ပါတယ်ခင်ဗျာ။